ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာအင်္ဂါနေ့ညပိုင်းကဘုံတလုံးပောက်ကွဲခဲ့တာကြောင့်လူ9ဦးထိခိုက်ဒဏ်ရာရပြီးတဦးပွေချင်းပြီးသေဆုံးခဲ့ရပါတယ်။ဒီပောက်ကွဲမှုဟာ CS ဟိုတယ်အနားမှာပောက်ကွဲတာကြောင့်ဆက်ချေးမပေးလို့လက်နက်ကင်အဖွဲ့တွေကပောက်ခွဲတာဖြစ်နိုင်တယ်လို့ယူဆပြောဆိုကြတာရှိတယ်လို့လူအများသွာလာနေတဲ့နေရာတွေမှာတော့မလုတ်တင်ကြောင်းလဲအများပြည်သူတွေကထုတ်ပြောနေကြပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့ဒီလာရှိုးမြို့အသေးကြီးရှိတဲ့ပောက်ကွဲမှုသတင်းကိုမိတ်သန္တာကြောင့်ပြောပြပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။လာရှိုးမြို့ကဘုံပောက်ကွဲမှုဟာလူစီကားတဲ့မြို့လယ်ကောင်ဈေးအနီးအင်္ဂါနေ့ညနေ 9:00 ခွဲလောက်ကပောက်ကွဲခဲ့တာပါ။ဒီပောက်ကွဲမှုမှာလူ9ဦးထိခိုက်ပြီးတော့အမျိုးသားတဦးသေဆုံးခဲ့တယ်လို့လာရှိုးမြို့ကံတဦးက VOE ကိုပြောပါတယ
်။မင်းက 9:00 ခွဲကောင်မှာကျွန်တော်တို့လာရှိုးမြို့ရပ်ကွက်ပြီးစီးရဲ့မြောက်ဘက်ဝင်းစီလမ်းနဲ့ဒီလမ်းတောင်မှာဖြစ်တယ်။နိုင်ရမြောက်ဘက်မှာတတ်တော့တော့မြို့အားစားဖို့တည်းရှိပြီဗျာ။လမ်းရဲ့တောင်ဘက်မှာကျတော့ CS ဟိုတယ်ရှိပြီဗျာ။အဲဒီဟိုတယ်ဒီနားမှာကျတော့ခောက်ဆွဲပိုင်ရှိတယ်ဗျာ။ဘုံကတော့ဆိုင်ကျတဲ့အနေနဲ့တော့လာသွားတော့ဗောဗျာ။ဘုံကွဲသွားတော့ဆိုင်ခောက်ဆွဲဆိုင်မှာလာသွားတဲ့လူတွေနဲ့လမ်းသွားလူတွေမှ၄ယောက်ကျ၃ယောက်ထိပိုက်မှုရှိတယ်။တစ်ယောက်ကတော့ကွဲချင်းပြီးသွားတယ်။ CS အပိုင်းဘက်မှာဖြစ်တဲ့အတွက်ကြောင့် CS ဟိုတယ်လို့တောင်းပြီးဖွက်သွားတော့ဗျာ
။တေဆုံတဲ့သူဟာအမျိုးသားဖြစ်ပြီးတော့အမျိုးသမီး2ဦးနဲ့နောက်ထပ်အမျိုးသား2ဦးကတော့ဒဏ်ရာပြင်းထန်တယ်လို့သိရကြောင်းလည်းပြောပါတယ်။ပောက်ကွဲမှုပြင်းထန်လို့အနည်းနာမှရှိတဲ့ကားတွေနဲ့ဆိုင်ကယ်တွေပါထိခိုက်ပျက်စီးခဲ့တာပါ။လာရှိုးမြို့မှာဒီလိုဘုံပောက်ကွဲမှုတွေမကြာခဏဖြစ်ပွားတတ်ပြီးတော့ဒါဟာလက်နက်ကင်အဖွဲ့တွေကိုဆက်ကြီးမပေးတာနဲ့ဆက်ဆက်နိုင်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုပါတယ်။မြို့ခံလူများကတော့ဒီလိုမျိုးဘုံခွဲတိုက်ခိုက်တာတွေကိုလူများသွားလာတဲ့နေရာတွေမှာတော့မလုပ်စေချင်တဲ့အကြောင်းလာရှိုးမြို့ကလူမှုကွန်ရက်ရေးဆောင်ရွက်နေသူတို့ကပြောပါတယ
်။အခုကဟိုတယ်တော်များများကဖြစ်နေတာပါနော်။အထူးကတော့တို့ငွေကြေးပိုင်းတွေဆက်ကြေးတွေနဲ့ပတ်သက်ပြီးဆက်နွယ်နေရဆိုရင်တော့ရုပ်ခံပြည်သူလူထုတော်များများကသိနေကြတာပါ။အဲ့ပေါ်မှာလူဒီမှာဖြစ်ပေါ်တာပဲအကျိုးဆက်တွေမှာဒီလိုပြည်သူတွေရှိတဲ့နေရာတွေမှာအဖြစ်တွေပေါ့။ဒါဒီရက်ကကိုလူတွေကတောင်းဆိုကြတာရှိတယ်။လူတွေကပြန်ကြားလို့ရတယ်။အဲဆိုးထိတ်နေရရှိတယ်ပေါ့နော်။မလုံခြုံမှုဖြစ်နေရပါနော
်။လာရှိုးမြို့မှာဟိုတယ်၊ဘန်၊ရွှေဆိုင်နဲ့ဓာတ်ဆီဆိုင်စတဲ့နေရာတွေမှာမကြာခဏဘုံပေါက်ကွဲတာတွေဖြစ်ပွားခဲ့တာရှိပြီးတော့ဒီလိုဖြစ်စဉ်အများစုလက်တယ်တရားခံကိုဖော်ထုတ်နိုင်တာလည်းမရှိပါဘူး။ပြည်ကြီးရဲ့ဩဂုတ်လ6ရက်နေ့ကဆန်နီဟိုတယ်မှာဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့တယ်လို့ဇူလိုင်လ15ရက်နေ့ကလည်းဇွဲထည့်ရွှေဆိုင်ရှိမှာပောက်ကွဲမှုဖြစ်ခဲ့လို့လူ10ယောက်ထိခိုက်ဒဏ်ရာရရှိပြီးတော့ဆိုင်ဝန်ထမ်းတဦးလည်းသေဆုံးခဲ့ရပါတယ်။ဇွန်လအတွင်းမှာတော့ Foodie Light ဟိုတယ်မှာ2ကျင်းနောက်ပြီးတော့ Golden Hill ဟိုတယ်နဲ့အာတော့က73စီရောင်းဆိုင်မှာတစ်ကျင်းစီပောက်ကွဲခဲ့ပါတယ်။အေပီလာရောကရန်တိုင်းအောင်ဖျားနေပောက်ကွဲမှုမှာလည်းလူ4ဦးသေဆုံးပြီးတော့11ဦးဒဏ်ရာရခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အတွင်းမှာကလက်နက်ကင်အဖွဲ့အနည်းဆုံး၄ဘွဲ့လောက်လှုပ်ရှားနေတယ်လို့စစ်ကောင်စီရဲ့အရှိန်မြောက်တိုင်းစစ်ဌာနချုပ်အခြေစိုက်ထားရနေရာလည်းဖြစ်ပါတယ်။